ပြင်သစ်နိုင်ငံ Rome Elb အရကသဘောဝတ္တငွေဆက်ရုံတစ်ခုကိုကြံပတ်တက်ခတ်ခံရပြီးတဲ့နောက်အဲဒီဒေသရဲ့လူမျိုးရေးတတိပေးချက်အဆင့်ကိုမြင့်နိုင်သမျှအမြင့်ဆုံးဖြစ်တဲ့တိုက်ခိုက်မှုဆိုတဲ့အဆင့်အထိတိုးမြင့်ထားတယ်လို့ပြင်သစ်သမ္မတ François Hollande ကပြောပါတယ်။လီယွန်မျိုးအရှိတောင်ပဲ Saint Quentin Fallavier ဆိုတဲ့မြို့ငယ်လေးကဆက်ရုံမှာတိုက်ခတ်ခံရပြီးနာယီအတော်ကြာတောက်ကြနေနေ့လယ်ပိုင်းမှာလူမျိုးရေးဆိုင်ရာအဆင့်မြင့်အစည်းအဝေးတစ်ခုပြီး Mr. Hollande ကအဲဒီလိုပြောတာပါ။အဲဒီတောင်ငွေဆက်ရုံကိုကြံဖတ်မှုတံပြန်တိုက်ခတ်ရေးဆိုင်ရာပြင်သစ်တပ်ဖွဲ့တွေဆီလုခဲ့ပါတယ်။အဲ့ဒီမှာလူသေးအလောင်းတစ်ခုနဲ့ဖြတ်ထားတဲ့ဥကောင်းတစ်လုံးတို့ကိုအာရဗ်ဘာသာစကားနဲ့ရေးထားတဲ့စာတန်းတွေနဲ့အုပ်ထားတာတွေ့ရပါတယ်။အနားမှာလည်းအစ္စလာမ်အစိုးရဝါဒစာတွေပါတဲ့အလံတစ်ခုကိုတွေ့ရပါတယ်။ဒေသုံသွားသူကအလုပ်ပေးထားတယ်လို့ယုံကြည်ရသူတူကိုအာဏာပိုင်တွေကဖန်ထားပါတယ်။ဒါဟာစိုးသွမ်းရက်ဆက်တဲ့ရာဇမှုဖြစ်တယ်လို့ပြင်းပြပြည်ရဲ့ဝန်ကြီးဘနာစီဇန်လူကဆိုပြီးချင်းချောက်မှုကိုခြေဖြတ်လုဆောင်ပြီးပြီလို့ပြောပါတယ်။တန်တရားနဲ့အဖန်ခံထားရတဲ့ရစိုင်းစာတွေဟာပြမှုကျူးလွန်မှုတွေမှတ်တမ်းမရှိပေမဲ့အစ္စလာမ်အစိုးရဝါဒီအတူဖြစ်နိုင်ခြေရှိတာကြောင့်စောင့်ကြည့်နေသူတွေမှာပါတယ်လို့ဝန်ကြီးစေဇန်းလူဘီကအခင်းဖြစ်တဲ့နေရာမှာပြောပါတယ်။